ဗီတင်နိုင်ငံအနေနဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရကိုထောက်ခံသွားမှာဖြစ်တယ်လို့ဒီမိုကရေစီအသွင်ကူးပြောင်းရေးအောင်မြင်ဖို့ဆက်ပြီးတွန်းအားပေးသွားမှာဖြစ်တယ်လို့လန်ဒန်အခြေစိုက် CSW ရဲ့ဦးဆောင်သူတာဝန်ရှိတဦးကပြောကြားလိုက်ပါတယ်။မနေ့စနေနေ့က3ရက်ကြာခီးစဉ်အဖြစ်ဗီတင်နိုင်ငံကိုရောက်ရှိလာတဲ့နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာဗီတင်ဝန်ကြီးချုပ်ထရီဇာမေအပါဝင်ဗီတင်ပါလီမန်အကြီးအကဲတွေနဲ့တွေ့ဆုံမှုရှိပါတယ်။အကြောင်းစုံကိုတော့မတ်အင်ဂျင်နိုင်ကပြောပြမှာပါ။
ဇူလိုင်လကဗြိတိန်ဝန်ကြီးချုပ်အသစ်ဖြစ်လာတဲ့ထရီဇာမေအနေနဲ့မြန်မာနိုင်ငံပေါ်ထားရှိတဲ့မူဝါဒဘယ်လိုရှိမလဲဆိုတာပြောဖို့စောနေသေးပေမဲ့အရင်ဗြိတိန်ဝန်ကြီးချုပ်ဆက်ဆက်ထားခဲ့တဲ့မူဝါဒအတိုင်းပဲဖြစ်လိမ့်မယ်လို့သုံးသပ်ကြောင်း CSW ခေါ်ကဘာလုံးဆိုင်ရာခရစ်ယန်သွေးစည်းညီညွတ်ရေးအဖွဲ့အရှိအာရှရေးရာဌာနအကြီးအကဲ Benedict Rogers က VOA ကိုပြောပါတယ်
But I think it's early days, but my guess would be that she will probably continue the same.
ပြောဖို့အချိန်စောသေးတယ်ဆိုပေမဲ့ဝန်ကြီးချုပ်ထရီဇာမေဟာအရင်မူဝါဒတွေအတိုင်းပဲဆက်ပြီးထားရှိမှာဖြစ်တယ်လို့ကျွန်တော်မျှော်လင့်ပါတယ်။မြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့ငြိမ်းချမ်းရေးကိုအားပေးတာတိုင်းရင်းသားဒေသတွေကပဋိပက္ခတွေနဲ့ဘာသာရေးခွဲခြားမှုတွေပေါ်ဆိုးရိမ်မှုတွေကိုဆက်ပြီးထုတ်ဖော်ပြောဆိုတာဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကိုထောက်ခံတာစတာတွေဟာဗြိတိန်နိုင်ငံကမြန်မာအပေါ်ထားတဲ့မူဝါဒတွေဖြစ်ပါတယ်။
ဗြိတိန်နိုင်ငံဟာဥရောပတမကလိုပဲလက်နယ်ရောင်းချမှုပိတ်ပင်ထားတာကလွဲလို့မြန်မာအပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုအားလုံးကိုလွန်ခဲ့တဲ့နှစ်တွေကတည်းကရုပ်သိမ်းထားတာပါ။ဒါကြောင့်ဗြိတိန်နိုင်ငံအနေနဲ့လက်ရှိဒေါ်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရကိုထောက်ခံအားပေးမှုတွေရှိနေတယ်လို့တပြိုင်နက်တည်းမှာပဲတိုင်းသားဒေသတွေမှာစစ်တပ်နဲ့တိုက်ပွဲတွေဖြစ်နေတာလူမျိုးရေးဘာသာရေးခွဲခြားမှုတွေရှိနေတာတွေအပေါ်ဖိအားပေးမှုတွေကိုဆက်ပြီးထားအောင်မှာဖြစ်တယ်လို့ Benedict Rogers ကပြောပါတယ
်။ I hope that Theresa May will raise with Aung San Suu Kyi the ongoing issues of the ethnic conflict, the situation in Rakhine State, and whilst we welcome the
Taiwan data တွေကပြည်ပခတွေရခိုင်ပြည်နယ်ပြဿနာစတာတွေကိုဒေါ်အောင်ဆန်းစုကြည်နဲ့တွေ့တဲ့အခါမှာပြည်ထောင်ဝန်ကြီးချုပ် Theresa May ကပြောဆိုဆွေးနွေးလိမ့်မယ်လို့ကျွန်တော်မြင်ပါတယ်ဒီချိန်ထဲမှာပဲဒေါ်ဆန်းစုကြည်အစိုးရကမကြာသေးခင်ကဖွဲ့စည်းလိုက်တဲ့ကော်ဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အရေးအကြံပေးကော်မရှင်ကိစ္စ21ရာစုပင်လုံညီလာခံစတင်ကျင်းပနိုင်တဲ့ကိစ္စတွေကိုအလားအလာကောင်းတဲ့ခြေလှမ်းတွေအဖြစ်ဗြိတိန်ကထောက်ခံအားပေးမှာပါ။ဒါကြောင့်မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးဒေါ်ဆန်းစုကြည်ဦးဆောင်မှုကိုဗြိတိန်ကထောက်ခံသွားမှာဖြစ်တယ်လို့ဆက်ပြီးရှိနေတဲ့စိုးရိမ်ပွဲပြဿနာတွေကိုအပြေရှာနိုင်ရေးဖိအားပေးသွားမှာဖြစ်တယ်လို့ကျွန်တော်မြင်ပါတယ်။
ထရီဇာမေဟာဒေါ်ဆန်းစုကြည်တက်ခဲ့တဲ့အောက်စဖို့တက္ကသိုလ်မှာပညာသင်ပွဲရခဲ့သူဖြစ်ပေမဲ့အရင်ဝန်ကြီးချုပ်ဟောင်းဒေးဗစ်ကင်မရွန်နဲ့အခြားဗြိတိန်ဝန်ကြီးချုပ်တို့နဲ့မတူတာကမြမရေးစိတ်ဝင်စားမှုရှိခဲ့တယ်ဆိုတော့နောက်ကြောင်းမျိုးသူ့မှာမရှိခဲ့ဘူးလို့လည်း Benedict Rogers ကပြောပါရယ်ဒေါ်ဆန်းစုကြည်ဟာသူ့ရဲ့ခီးစဉ်အတွင်းမှာဗြိတိန်ဝန်ကြီးချုပ်အပါအဝင်ထင်ရှားပြီးမြမရေးစိတ်ဝင်စားတဲ့ဗြိတိန်ပါလီမန်အကြီးအကဲတွေနဲ့လည်းတွေ့ဆုံဖို့ရှိနေတာပါဗြိတိန်နိုင်ငံခီးစဉ်ပြီးမှာတော့ဒေါ်ဆန်းစုကြည်ဟာအမေရိကန်ပြည်ထောင်စုကိုစက်တင်ဘာလ14ရက်နေ့မှာဆက်လက်ထွက်ခွာလာမှာဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့အတူနိုင်ငံခြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်နဲ့သက်ဆိုင်ရာတာဝန်ရှိပုဂ္ဂိုလ်တွေလိုက်ပါသွားပါရရှင်။